တဲ့မှာရင်ဂျာဇွင်းမှုတွေနဲ့အရေးယူအဖြစ်သေးခံရတဲ့သတင်းသမားတွေဘက်ကစီးနေလိုက်သေးသူလူခွင့်ရေးစီးနေအမောက်ကလူဒီကိုဂုဏ်ပြုမယ်လို့နိုင်ငံတကာသတင်းသမားများအကာအကွယ်ပေးရေး CPJ အဖွဲ့ကပြောကြားလိုက်ပါတယ်။ဖမ်းဆီးမှုချိန်ဆောင်မှုလက်တုံ့ပြန်မှုတွေကြားကသတင်းတင်ပြခဲ့ကြတဲ့ဘင်္ဂလားဒေ့ရှ၊ဂျပန်၊နိုင်ဂျီးရီးယားနဲ့ရုရှားနိုင်ငံတို့ကသတင်းလောက်တွေကိုဂုဏ်ပြုတဲ့အခါအနာကျရင်သတင်းလွတ်လပ်ခွင့်အတွက်တစ်ဖက်တစ်လမ်းကဆောင်ရွက်ပေးနေတဲ့အမောက်ကလူဒီကိုဂုဏ်ပြုမယ်လို့CPJ အဖွဲ့အစည်းအကဲဂျိုရောဆိုင်မန်ကဒီနေ့လာနေတော့ကကြေညာပါတယ်။ဟောလိဝုဒ်ရုပ်ရှင်မင်းသားဂျော့ဂျ်ကလူနီရဲ့ဇနီးဖြစ်တဲ့အမောက်ကလူနီဟာအီဂျစ်အစိုးရတရားစွဲထောက်ချခဲ့တဲ့အယ်ဂျာဇီရာသတင်းတောက်တွေရဲ့အမှုဖိလစ်ပိုင်နိုင်ငံမှာအစိုးရကတရားစွဲပြစ်ဒဏ်ချထားတဲ့သတင်းတောက်မရီယာရာရှာရဲ့အမှုတွေကိုလိုက်ပေးခဲ့သူဖြစ်ပါတယ်။ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးအနေနဲ့ဆောင်ရွက်ခဲ့သူပါ။ရခိုင်ပြည်နယ်အင်းတင်ရွာနောက်မှာလူဟင်ကြတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအစုလိုက်အပြုံလိုက်တပ်ဖြန့်မှုတရင်ဖော်ထုတ်ဖို့ကြိုးစားရင်းရိုက်တာသတင်းတောက်တွေ2018ခုနှစ်မှာဖမ်းဆီးတရားစွဲထောက်ချခံရပါတယ်။ထောင်ဒဏ်9နှစ်စီချခံရတဲ့သူတို့နှစ်ယောက်လုံး2019မေလမှာပြန်လည်လွတ်မြောက်လာခဲ့ပါတယ်။လူဟင်ကြဆိုတဲ့အတုံးလုံးကိုလက်မခံတဲ့စစ်တပ်ကအင်းတန်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဆိုတဲ့တပ်မတော်သား9ယောက်ကိုထောင်ဒဏ်10နှစ်စီချခဲ့ပြီးနဲ့တစ်နှစ်မပြည့်ခင်မှာပဲပြန်လည်လွတ်ပြေးခဲ့ပါတယ်။